ခရစ်တော်2022ခုနှစ်နိုဝင်ဘာလ17ရက်နေ့တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးရဲ့ဦးစီးပဒနာနိုင်ငံကဖြစ်တော်မူကြကုန်သောဆရာတော်ဘုရားကြီးများဥဒေထား၍ကျင့်ပါပြုလုပ်အပ်တဲ့တတိယကျင့်မြောက်မဂ္ဂဝိပဿနာဒိဋ္ဌတရားစခန်းပေါ်မှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိပြုံမှုစေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နိုင်ဦးကြတဲ့တရားနာပရိသတ်ပေါင်းတော်ကောင်းတော်သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇံသကရာဂမိမဉ္ဇံအနာဂမိမဉ္ဇံအရဟတမဉ္ဇံများအတိရရှိသောကြသလိုယနေ့လည်းပဲအာလုံသောတရားနာပိတာအပ္ပန္တရာကောင်းသောတိနာဂတရားနဲ့ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇံများယနေ့ကြပါစေသကရာဂမိမဉ္ဇံများယနေ့ကြပါစေအနာဂမိမဉ္ဇံများယနေ့ကြပါစေအရဟတမဉ္ဇံများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမီးစီစဉ်ကိုစတင်မှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကရောမြတ်ကြီးသည်ပရိသတ်သမုပ္ပါဒ်တရားတော်ကြီးကိုမဟာတက္ကရတရားသုံးခုနှင့်ကဆုံလာပြည့်နေညမှာဆင်ခြင်နှလုံးသွင်းတော်မူရင်းနဲ့ဘုရားအဖြစ်သို့ရောက်ရှိတော်မူလာခဲ့ပါတယ်။မြတ်စွာဘုရားတခင်ကရောမြတ်ကြီးဘုရားဖြစ်မဲ့ညမှာကြည်ကြံကြုပ်ကိုအားထုတ်တော်မူလာခဲ့တဲ့ကျင့်စဉ်ကလေးတွေကိုဘုန်းကြီးတို့မနေ့ကစပြီးတော့ပြောလာခဲ့။ဘာတွေကျင့်ခဲ့တယ်လဲ။အာနာပါနာကမ္မထာပေါ့နော်။အာနာပါနာကမ္မထာဝင်လေတဲ့ထွက်လေဒီကမ္မထံကိုကျင့်ခဲ့တယ်။အဲဒီကမ္မထံကိုကျင့်ခဲ့တော့မြတ်စွာဘုရားရဲ့ကျင့်စဉ်နဲ့ပြောမယ်ဆိုရင်အာနာပါနကမ္မထံကျင့်တဲ့အချိန်မှာမြတ်စွာဘုရားဟာဝိပဿနာမဖြစ်ခဲ့ဘူး။ဘုန်းကြီးတို့ဒါကိုသတိထားမိပါတယ်။ဝိပဿနာမဖြစ်ဖက်နဲ့ဘာဖြစ်တယ်လဲလို့ဆိုရင်အရင်တုန်းကလည်းဇန်ကြီးရခဲ့ပူပါတယ်ဇန်ရခဲ့တော့ကဘယ်တော့ကလဲဆိုတော့ဘုရုဝိလာတောတန်းတဲမှာအာလာရကာလမတို့ဘုဒ္ဓဂရမပုဒ္ဒတို့အရိယသိကြီးစီတွေ့စီကနေပြီးတော့နီလံကလေးတွေနဲ့ကျင့်ခဲ့တဲ့အချိန်တုန်းကတည်းကအရူပဝဒရစာအထိအထုတ်ထိရရှိတော်မူလာခဲ့ဒီတော့အဲ့ဒီတုန်းကလည်းပဲဇန်ရတဲ့အချိန်တုန်းကလည်းဖရာလောက်ဟာဘာနဲ့ကျင့်တယ်လဲဘာနဲ့ကျင့်တယ်လို့မပါပါမိဇန်ရတဲ့အစုပ်ကလေးကတမာတိတမထာကျင့်စဉ်ကျင့်ခဲ့လို့ရတာပေါ့နော်တမထာကျင့်စဉ်ကျင့်ခဲ့လို့ဇန်ရခဲ့တာပေါ့အဲ့ဒီတော့တပ္ပထကျင့်စဉ်ကိုဘယ်လိုကျင့်လဲဆိုတာတိတိကျကျမပါပေမဲ့အခုဗောဓိပင်နဲ့ရှင်ပလင်မှာအာနာပါနကမ္မထစီဖြတ်တယ်လို့ဆိုတော့အဖြစ်ဥရုဝိလာဒေါတန်နဲ့မှလည်းပဲဒီအာနာပါနကမ္မထကိုပဲကျင့်ခဲ့တာဖြစ်ကောင်းဖြစ်နိုင်ပါတယ်နော်အာလာရကာလမဥဒကရမပုဒ္ဒတို့စီကနေယူပြီးတော့ကျင့်ခဲ့တဲ့လမ်းစဉ်ဟာဒီအာနာပါနကမ္မထံပဲဖြစ်ဖို့ရှိပါတယ်။အဲ့ဒီအာနာပါနကမ္မထံနဲ့ပဲသမာဓိတွေရသမထတွေဖြစ်ဇန်တွေရခဲ့တာ။အခုလည်းအဲ့ဒီကျင့်စဉ်နဲ့ကျင့်ခဲ့တာဇန်တွေပဲရပါတာပဲ။အဲ့တော့အာနာပါနကမ္မထံဆိုတော့ဝင်လေနဲ့ထွက်လေပေါ့။လေစရာကသူကဘုန်းကြီးတို့ပြောမယ်ဆိုလို့ရှိရင်ပြဉ္ညာသဘောပါပဲ ပထဝီတပထဝီတရား၄မျိုးရှိတာကိုအဲမဟာဘုရား၄မျိုးရှိတာကိုနော်မဟာဘုရား၄မျိုးရှိတယ်အဲ့ဒီမဟာဘုရား၄မျိုးကဘယ်သူတွေလဲပထဝီရဲ့အာဘောရဲ့ဒီဇောရဲ့ဝါယော၄မျိုးရှိအဲ့ဒါပထဝီဆိုတာကမြေကြီးပေါ့မြေကြီးကိုအာယုံပြုတ်ပြီးတော့ကျင့်တဲ့နည်းလေတမထနည်းမှာတခုရှိခဲ့တယ်မြေကြီးကိုအဝုံအဝိုင်းလေးလုပ်ပြီးတော့သကောတို့ဘန်းတို့တို့မှာမြေကြီးကလေးထက်မျက်နှာပြက်ကလေးကိုညင်ညာအောင်ချောမွေ့နေအောင်လုပ်ပြီးတော့အဲ့ဒီအဝုံအဝိုင်းကလေးကိုကျင့်ပထဝီပထဝီပထဝီနဲ့အဲ့ဒီလိုစိတ်ထဲကစီဖြန်းလာမြန်မာလိုတော့မြေကြီးပေါ့မြေကြီးမြေကြီးမြေကြီးနဲ့အဲ့ဒီလိုစီပြတ်နေရင်လည်းအဲ့ဒီမြေကြီးဆိုတဲ့အာယုံတစ်မျိုးတည်းအပေါ်မှာပဲအာယုံဆိုင်ပြီးတော့စီပြတ်ရင်စီပြတ်ရင်လည်းတမာရီတွေအာကောင်းပြီးတော့ဆံတွေရသွားတာပထဝီကတ္တယင်းလို့ခေါ်တယ်အာဘောကတ္တယင်းဆိုတာကရေကတ္တယင်းပေါ့စလုံးကလေးနဲ့ခွက်ကလေးနဲ့မှရေကိုထည့်ထည့်ပြီးတော့အဲ့ဒီရေကိုကြည့်ပြီးတော့အာဘောအာဘောရေရေဆိုပြီးတော့ဒီလိုစီဖြန်းစီဖြန်းရင်စီဖြန်းရင်လည်းဒါတမာတိတွေရပြီးတော့ဆံတွေရတော့တယ်အာဘောကတိုင်းဒါတိဇောကတိုင်းဆိုတာကမီးဖျောင်းနံကလေးစီမီတံကလေးစီမီကောကလေးရှင်းမှထောင်းထားပြီးတော့အဲ့ဒီမီးကိုကြည့်ပြီးတော့တိဇောတိဇောမီးမီးဆိုပြီးတော့အဲ့ဒီလိုစီဖြန်းရင်လည်းဆံတွေရတော့တယ်တမာတိတွေရဆံတွေရတိဇောကတိုင်နောက်ဝါယောကတိုင်ဝါယောကတိုင်နဲ့ပတ်သက်လို့လေစရာကသူတို့လိုအယောင်ဆင်းတိတိကျကျမရှိဘူးခွက်တူပါလို့လည်းထည့်ထားလို့မရဘူးမရတဲ့အခါကျတော့ခန္ဓာကိုယ်တော့မှလေကမြင်လို့ရှိတယ်အဲ့ဒီမြင်မသောလေထဲမှာဝင်လေနဲ့ထွက်လေဆိုတာတခုပါဝင်ဖြစ်တယ်အဲ့ဒီဝင်လေနဲ့ထွက်လေကိုနာသီပြကဝင်လာတဲ့ရင်ကျက်ရောက်တယ်ပြီးတော့ဝမ်းဘက်ရောက်တယ်ဝမ်းဘက်ကထွက်လာတဲ့ရင်ကျက်ရောက်တယ်ပြီးတော့နာသီပြရောက်တယ်ဆိုပြီးတော့အဲ့ဒီလေကိုကြည့်တာပေါ့လေကိုကြည့်တဲ့အခါမှာမျက်စိနဲ့ကြည့်လို့တော့မရဘူးစိတ်နဲ့ပဲကြည့်လို့ရတယ်အဲ့ဒီတော့လေဟာလေရဲ့လွားတဲ့လမ်းကြောင်းကနာသီပြကနေဝင်နေရင်ကျက်ရောက်တယ်ဝမ်းဘက်ရောက်တယ်ဝမ်းဘက်မှာဆုံးတယ်ဝမ်းဘက်ကစားတဲ့ရေကြရောက်တယ်။နာတိပြမှာဆုံးတယ်။အဲဒီလမ်းကြောင်းအတိုင်းလျှောက်ကြည့်ပြီးတော့စိတ်ကတခြားတစ်ပါးမရောက်တော့ဘူး။အဲဒီလမ်းကြောင်းထဲမှာပဲစိတ်ကနေမျောနေ။အဲတချို့တချို့ဆိုလို့ရှိရင်လာလေကနာတိပြကနေထွက်လာတယ်ပြင်ဘက်ကိုထွက်သွားတယ်။နာတိပြရဲ့အပြင်ဘက်တထွားကတထောင်ကနှစ်တောင်ကထပ်သွားတဲ့လေအတန်းကလေးကိုအရင်ပြုတ်ပြီးတော့ကြည့်ကြည့်ပါများလာတဲ့အခါကျတော့တကယ်လေအတန်းကြီးကိုစိတ်ထဲမှာမြင်နေရတယ်အဖြူတန်းကြီးမြင်နေရတယ်အဲ့ဒါလောက်ကိုတမာရီကရသွားတယ်အဲ့ဒီလိုလေရဲ့အနေထားကိုကြည့်ပြီးတော့စံနေရတာတမာရီတွေဖြစ်ဖြစ်ပြီးတော့စံနေရတာအပြည့်စုံကတော့ဘုန်းကြီးတို့ဝိသုဒ္ဓိမေထကရမှာပါပါတယ်။ဒါကအကျဉ်းမြတ်ပေါ့လေ။အဲ့ဒီတော့လေဆိုတဲ့ပဂတိလေကိုကြည့်ရင်တမာတိရတယ်ပြီးတော့ဆံရတယ်။အခုဝိပဿနာလမ်းကြောင်းကြတော့ပဂတိလေကိုကြည့်ရုံနဲ့ဝိပဿနာမဖြစ်ဘူး။တဘာဝကိုကြည့်မှဖြစ်တာပေါ့နော်။အဲ့တော့လေရဲ့တဘာဝ၊ရေရဲ့တဘာဝမြေကြီးရဲ့တဘာဝမီးရဲ့တဘာဝတဘာဝကိုကြည့်ရတယ်အဲ့တော့မြေကြီးမှာဘာတဘောရှိလဲမာတဘောပျော်တဘောရှိတယ်အဲ့တော့ပဂရိမြေကမာတယ်ပျော်တယ်တဘောရှိတယ်လို့ခန္ဓာကိုယ်ထဲမှာလည်းမာတဘောပျော်တဘောရှိတယ်မခြေတော်ကလေးနင်းချလိုက်တယ်ဆိုလို့ရှိရင်ကြံ့မြင့်နဲ့ထိလိုက်တဲ့အခါမှာမာမာလေးနင်းမိတယ်အမာခံလေးတတိထားမိတယ်အမာခံလေးဒီဒါပထဝီတက်ပေါ့ မြေကြီးကပထဝီသဘောကဓာတ်တကူပေါ်လိုက်တော့ပထဝီဓာတ်မြေကြီးရဲ့သဘောမာရသဘောလည်းပထဝီဓာတ်ပဲပျော်သဘောလည်းပထဝီဓာတ်ပဲအဲဒီလိုဓာတ်သဘောလေးတွေကြည့်ပြီးတော့ဒါသဘာဝလေးကိုကြည့်ပြီးတော့ဒီသဘာဝလေးတွေဖြစ်တယ်ပြက်တယ်အစားထိုးတယ်ပေါ့ဒါလေးကိုကြည့်ပြီးတော့စိဖြတ်တာရှုမှတ်တာပေါ့လေတော့ရေကြတော့အာဘောရဲ့သဘောအာဘောရဲ့သဘောရေရဲ့သဘောကိုရေရဲ့သဘောကတော့ဘယ်လိုပြောလဲယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောလို့ပြောတယ်ဒါပေမဲ့ရေဓာတ်ကိုကြည့်တယ်ဆိုတော့အစင်လာတော့တိတ်တော့မတွေ့ဘူးပေါ့လေနော်ဘာဖြစ်လို့လဲလို့ဆိုတော့ဓာတ်သဘောကိုအာယုံခံစားတဲ့နေရာမှာပထဝီဓာတ်ဒီဇောဓာတ်ဝါယောဓာတ်သုံးမျိုးသည်ထိတွေ့လို့ရတဲ့ဓာတ်သဘောသုံးမျိုးလို့ဒီလိုသတ်မှတ်တာကိုအာဘောကိုတော့ထိတွေ့လို့ရတဲ့ဓာတ်သဘောလို့မသတ်မှတ်ဘူးဒါကြောင့်မို့လို့အာဘောရဲ့သဘောကိုသာပြောလိုက်တာတကယ်တော့အဲ့ဒီသဘောမြင်ဖို့ဆိုတာကတော့အင်မတန်ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့တော့ဆိုတော့ရေထဲကိုလက်နိုင်ကြည့်မယ်ဆိုရင်မြေကြီးတော့ဘာလို့ကမြေကြီးကိုလက်ထောက်ကြည့်လိုက်တာနဲ့သိတယ်မီးဆိုရင်လည်းမီးနာကိုကတ်ကြည့်လိုက်တာနဲ့သိတယ်။ရေကြတော့ရေတဲကိုလက်နဲ့ကင်ကြည့်ရုံနဲ့ရေရဲ့သဘောကိုမသိဘူး။လက်နဲ့ကင်ကြည့်လို့ရရင်ဘာသဘောလဲ။ကင်ကြည့်လို့လက်နဲ့ထိကြည့်လို့ရရင်ပထဝီသဘောပေါ့နော်။ပူရင်ပူတာအေးတာသတိထားမိရင်ဒေဇောသဘောပေါ့နော်။ဟိုဘက်ဒီဘက်လှုပ်တဲ့ရမ်းနဲ့အရင်လေးစီလာတဲ့ထက်ကစီလာတဲ့လာတိုးတယ်တိုးတယ်တိုက်တယ်ဆိုရင်ဝါရောရဲ့သဘောပေါ့နော်အဘောသဘောကသိမထင်ရှားဘူးဟုတ်လားအဲ့တော့စာရဲမှာလည်းပဲအဘောတတိဝဝိစီတံအဘောတတ်ခြင်းနဲ့ကြံတဲ့ရုပ်သုံးမျိုးဒီဘုဒ္ဓဘာဓာတ်လို့ဒီလိုဆိုတာကိုဒါကြောင့်မလို့အဘောတတ်တိရှိတော့ရှိတယ်ရှိပြီမဲ့လည်းပဲတိတိကျကျသိဖို့ရအမတန်ခက်ပါအဲ့ဒီလိုခက်တဲ့အဘောဓာတ်ကိုတော့ချွတ်ချက်ထားလိုက်ပါတော့။ရှုလို့မှတ်လို့မရဘူးလို့တော့မပြောလို့ဘူးဒါပေမဲ့ရှုလို့မှတ်လို့အင်မတန်ခက်တဲ့သဘောရှိပါတယ်။အဲ့ဒီတော့အဘောဓာတ်ကတော့ထားလိုက်။တေဇောဓာတ်ဆိုတာကအပူအေးပေါ့နော်။မီးသဘောအပြင်ပမှာမီးသည်ပူတယ်အေးတယ်သဘောရှိတယ်လို့ခန္ဓာကိုယ်ထဲမှာလည်းပူတယ်အေးတယ်သဘောရှိတယ်။အဲ့တော့ပူတာလည်းတေဇောအေးတာလည်းတေဇောဆိုတော့အေးတာကိုတေဇောလို့ပြောလိုက်တာ။အေးဓာတ်ကိုလည်းဒီစောလို့ပြောသလိုပြောလို့ရသလိုပူနေတဲ့အရာဝတ္ထုကလည်းပဲဖွင့်လို့ပြတတ်တယ်စဉ်းစားကြည့်ပါဦးဟိုသူတဲ့ပူဓာတ်နဲ့တွေ့ရင်တော့သူသည်အေးတယ်လို့ပြောလို့ရတာပဲဟုတ်လားအေးဆက်နေမှအေးတယ်လို့ပြောရမှာမဟုတ်ပဲပဲသူတဲ့ပူဓာတ်နဲ့တွေ့ရင်သူသည်အေးတာပဲသူတဲ့အေးဓာတ်နဲ့တွေ့ရင်သူသည်ပူဓာတ်ပဲဟိုတချို့တွေပြောသလိုပေါ့နော်အရင်တွေဟင်းညိုအဟင်းညိုတွေအေးနေပြီအေးနေပြီဆိုပေမဲ့လုံးဝရေကဲလို့အေးတာမှမဟုတ်ပဲပဲအပူရော့သွားတာပြောရမှာလားနော်ဟာရင်တွေလည်းအေးနေပြီရင်တွေသစ်တဲ့ပေါ့အေးဆက်နေတဲ့သဘောမျိုးပြောရမှာမဟုတ်ပဲပဲအပူရော့သွားတာကိုအေးတယ်လို့ခေါ်တာကိုနော်အဲ့တော့ရော့သွားတာကအေးတာပဲတိုးလာတာကပူတာပဲဆိုတော့ပူရဲအေးတယ်ဆိုတဲ့သဘောဓာတ်သဘောသည်ဓာတ်တိဇောရဲ့သဘောပဲ။နောက်ဝါရောရဲ့သဘောဆိုတာလည်းပဲတုံ့ကန်တဲ့သဘောထောက်ကန်တဲ့သဘောတုံ့ထိုးတဲ့သဘောပေါ့နော်။တုံ့တဲ့သဘောလေးရွေရှားတဲ့သဘောလေးညင်တဲ့တဲ့သဘောလေးအဲ့တော့မဟုတ်ဆရာတော်ဘုရားကြီးကတော့သူကရွေရှားတဲ့သဘောညင်တဲ့သဘောဒါလေးကိုပဲပြောတာကို။အဲ့တော့ရွေရှားတဲ့သဘောညင်တဲ့သဘောကဘယ်မှာသွားပြီးတော့ထင်ရှားသလဲဆိုရင်ဘုန်းကြီးတို့ခြေတော်ကလေးလှမ်းတဲ့အခါလက်ကလေးလှမ်းတဲ့အခါမှာသွားပြီးတော့ထင်ရှားတာပေါ့ခြေတော်ကလေးလှမ်းတဲ့အခါကျတော့ခြေတော်ကလေးအပေါ်ကိုမြောက်လာတယ်နော်အပေါ်ကိုမြောက်လာတော့အောက်ချထားတဲ့ခြေတော်အပေါ်မြောက်လာတာဒီအပြင်မှကြည့်ရင်တော့ခြေတော်ကြီးမြောက်လာတာပေါ့ဒါပေမဲ့ဒီထဲမှာရှိတဲ့ရွေရှားတဲ့သဘောလေးရှိလို့အောက်ချထားတဲ့ခြေတော်အပေါ်မြောက်လာတာအဲ့ဒီရွေရှားတဲ့သဘောလေးကပါလေပထဝီဝါယောဓာတ်ပဲနော်အဲ့တော့တလန်းချင်းတလန်းချင်းလှမ်းနေတဲ့ပုံကိုတယောက် အဲဈေးညာကမ္မနာစီးပြားနေတဲ့အချိန်ကိုပဲကြည့်ကြည့်လိုက်အဲ့လိုကြည့်ကြည့်လိုက်ရင်အောက်ချရတဲ့ခြေတော်ပေါ်မြောက်လာတယ်အပေါ်မြောက်လာတာဒီပါလဲရွေ့လာတာရွေ့လာတဲ့သဘောဒီဝါယောတ်နော်ရွေ့လာတဲ့သဘောဒီဝါယောတ်အဲ့တော့အောက်ချရတဲ့ခြေတော်အပေါ်မြောက်လာတယ်ဆိုတော့ဝါယောတ်ကပေါ်တဲ့သဘောရှိတာပေါ့ဒါပေမဲ့လည်းခြေတော်ကြီးကတော့လေးတဲ့သဘောရှိတာပေါ့သူကဥဒ္ဒဇာယုံကြည်ကိုဥဒ္ဒဇာယုံကြည်ဆိုတော့ခြေတော်ကြီးကလေးတဲ့သဘောရှိတယ်အဲ့တော့ခြေတော်ကိုဆက်မြှောက်လိုက်ရင်လေးမလားပေါ့မလားဆိုရင်ဘယ်လိုပြောမလဲခြေတော်ကိုဆက်မြှောက်လိုက်လေးမလားပေါ့မလားဆိုတော့ပေါ့နေတယ်ဆိုရင်တော့ဒါတဘာဝသိမကြဘူးပေါ့နော်ပေါ့နေတယ်ဆိုရင်တော့ဘာဖြစ်လဲကိုယ့်ရဲ့အားဆိုင်မှုပါသွားပြီနော်အားဆိုင်မှုပါသွားပြီဆိုတော့ဝါယောဓာတ်ရဲ့အာမဟုတ်တော့ဘူးကိုယ့်ရဲ့ဆွမ်းအားဖြစ်သွားပြီကိုယ့်ရဲ့ဆွမ်းအားဆိုတော့ဘယ်လိုလဲအတ္တပေါ့ငါပေါ့ငါကိုယ်တိုင်ကခြေထောက်ကိုမြှောက်ချင်လို့မြှောက်လိုက်တယ်မြှောက်ချင်လို့မြှောက်လိုက်တော့အားဆက်ပြီးမြှောက်လိုက်တဲ့အခါကျတော့ခြေထောက်ကပေါ့ပေါ့ပါပါပါလာတာပေါ့နော်ဒီထဲမှာငါစရာကိုထက်မတွဲနဲ့ဟုတ်လားငါစရာကိုထက်မတွဲနဲ့ခြေထောက်ကိုမြှောက်ချင်တဲ့နန္တရားကိုထက်မတွဲနဲ့ရုပ်ရဲ့သဘာဝကိုပဲကြည့်ကြည့်လိုက်မယ်ဆိုရင်ခြေတော်ကိုမြှောက်ချင်တာကနန္တရားနော်နန္တရားဖြစ်လာတဲ့အခါကျတော့ဘာဖြစ်လဲဝါယောဓာတ်ဖြစ်လာတယ်ဝါယောဓာတ်ကဆွတ်တင်ပြလိုက်တော့ဟောဒီဥရုဇာယုတ်ဆိုတဲ့ခြေတော်ကြီးမြောက်လာတယ်ဒါတော့ခြေတော်မြောက်ချင်တဲ့နန္တရားရေမြောက်လာတဲ့ဟောဒီခြေတော်ဆိုတဲ့ဥရုဇာယုတ်ကြီးရေဒီနှစ်ခုကြားမှာဝါယောဓာတ်ရှိနေတာပေါ့နော်ဝါယောဓာတ်ရှိတယ်အဲ့တော့ခြေထောက်ကမြောက်ချင်တယ်မြောက်ချင်တဲ့အခါကျတော့အဲစိတ်ကမြောက်ချင်တယ်မြောက်ချင်တဲ့အခါကျတော့ဝါယောဓာတ်ကတွန့်တင်ပြရတယ်အဲ့တော့စိတ်ရဲ့ဝါယောဓာတ်ရဲ့ဥဒ္ဒဇယုတ်ဆိုင်ခဲကြီးရ၃မျိုးအဲ့ဒီ၃မျိုးမှာဝါယောဓာတ်ရဲ့စွမ်းအားကိုပေါ်လိုက်အောင်အေးစစ်စစ်နော်မြောက်ကြည့်မယ်ဆိုလို့ရှိရင်လေးတဲ့သဘောလေးရဟောဒီဥဒ္ဒဇယုတ်ကြီးရဲ့လေးတဲ့သဘောလေးရထင်ရှားပါတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့ဝါယောဓာတ်ကိုဒီကမထားတော့ဘဲနဲ့အလှမ်းကျင်တယ်လှမ်းတယ်သွားကျင်တယ်သွားတယ်ဆိုတော့နန္တရားကနေပြီးတော့တိုက်ရိုက်အားဆိုင်ပြီးတော့ဆောင်ရလိုက်မယ်ဆိုရင်ဝါယောဓာတ်ရခက်ကန္နာကပြောက်သွားတယ်ပြောက်သွားတဲ့အခါကျတော့ခြေထောက်ကပေါ့ပေါ့ပါပါပါလာတယ်လို့ထင်ရတယ်အဲ့တော့တတ်တတ်လက်လက်လှမ်းနေမယ်ဆိုလို့ရှိရင်ဝါယောဓာတ်ရအခက်ကန္နာဟာပြောက်နေတယ်ဒါကြောင့်နှမ်းကြည့်ပေါ့နော်တတ်တတ်လက်လက်ခြေထောက်ကိုတတ်တတ်လက်လက်လှမ်းလိုက်မယ်ဒါသွားတဲ့အခါမှာတတ်တတ်လက်လက်စဉ်းညာရှောက်မယ်ဆိုရင်ပေါ့ပေါ့ပါပါပဲလေအပေါ်ကမြောက်တင်တော့လဲပေါ့ပေါ့ပါပါအောက်ကိုချလိုက်တော့လဲပေါ့ပေါ့ပါပါပဲအဲ့တော့ဘာဖြစ်လို့တော့ဝါယောဓာတ်ရခက်ခန္ဓာကပြောင်းနေတာကိုဘာဖြစ်လို့ပြောင်းနေသလဲနံနဲ့နံကနေပြီးတော့တိုက်ရသူကဆောင်ရွက်ပေးလိုက်တာအဲဝါယောဓာတ်ရခက်ခန္ဓာတိတာအောင်ဆိုပြီးတော့အေးစစ်စစ်ပဲဟုတ်လားဆောင်ရွက်မယ်ဆိုရင်ကြွားကျင်တာကဘလို့လဲနံနံဖြစ်တဲ့အခါကျတော့မှဘလူကဖြစ်လာလဲဘာယောဖြစ်လဲဝါယောယုတ်အဲ့ဒီဝါယောကဆွဲတင်လိုက်တော့မှဟောဒီဥရုဇယုတ်ဆိုတဲ့ပုံမှန်တရံကြီးတရွတ်တရွတ်ပါလာတယ်အဲ့ဒီလိုပါလာတာကြည့်တော့မှဝါယောဓာတ်နဲ့ဥရုဇယုတ်နဲ့ဝါယောဓာတ်ကဆွဲတင်လိုက်တယ်ဥရုဇယုတ်ကြီးကပါလာတယ်တရွေတရွေတရွေတရွေပါလာတယ်ဒီနေရာမှာနိုင်ရခက်ခန္ဓာကိုရှင်းရမတင်ပါနဲ့နော်နိုင်ရခက်ခန္ဓာရှင်းရမတင်ပါအဲ့တော့ဥရုဒယုတ်ကြီးတရွေတရွေတရွေတရွေပါလာတယ်အဲ့ဒီတရွေတရွေပါလာတဲ့ဥရုဒယုတ်ကြီးဟာပုံမှန်တရာကြီးကတော့ဥရုဒယုတ်ကြီးပညာကြီးအဲ့ဒီမှာဝါယောဓာတ်ကမနိုင်မနှင်းနဲ့ဟောဒီခြေထောက်ဆိုတဲ့ပုံမှန်တရာကြီးကိုဆွတ်တင်လာလိုက်တာတရွတ်တရွတ်တရွတ်တရွတ်တရွတ်တရွတ်အတော့အားဆက်ပြီးတော့တင်လာရတာရှေ့ကိုတွန်းလိုက်တဲ့အခါကျတော့လေဝါယောဓာတ်ကနေပြီးတော့တရွတ်တရွတ်တရွတ်တရွတ်တွန်းပစ်လိုက်တယ်အောက်ကိုချလိုက်တဲ့အခါကျတော့လေတရွတ်တရွတ်ချပစ်လိုက်တယ်စိတ်ထဲမှာဟိုကန္နာမှာမျက်စိတ်မှာကရင်ကြီးတွေနဲ့နော်ကရင်ကြီးတွေနဲ့ပစ္စည်းတင်တဲ့သစ်တာကြီးတွေကိုဆွဲတင်ဆွဲချလုံးနေတဲ့အနေထားမျိုးကိုအာယုံပြုတ်ပြီးတော့ကြည့်ပေါ့နော်ဒ တရွတ်တရွတ်ဆွတ်တင်လာတယ်တရွတ်တရွတ်အောက်ကိုချလိုက်တယ်အဲ့ဒီလိုပဲအောက်ကနော်ခလုတ်ကိုကင်တဲ့လူကတော့နန္တရားနဲ့တူတယ်ပေါ့ဟုတ်လားမောင်းနိုင်ကြီးကတော့ဝါယောဋ္ဌနဲ့တူတယ်ပေါ့ပါလာတဲ့ပစ္စည်းတွေကတော့ဥဒုဇာယုတ်ခြေတော်ပေါ်မန္တရာကြီးနဲ့တူတယ်ပေါ့အဲ့ဒီလိုစိတ်ထဲကနေပြီးတော့တစ်ဖြည်းတစ်ဖြည်းနဲ့စိတ်ကမြောက်ချင်းနဲ့ဝါယောဋ္ဌကဆယူပေးလိုက်တယ်ဥဒုဇာယုတ်ကြီးကပါလာတယ်ဥဒ္ဒတယုတ်ကြီးကပညာဒီတမအဓိကတရားလက်အဓိကတရုပ်ဆောင်သွားတာကဝါယောတအပေါ်ကိုမြောက်တင်လိုက်တာလဲဝါယောတရှေ့တုံးပစ်လိုက်တာလဲဝါယောတအောက်ကိုချလိုက်တာလဲဝါယောတဝါယောတလှုပ်ရင်လှုပ်တယ်လို့ခြေတော်ဆုတဲ့ပုံမန္တရကြီးကလှုပ်သွားတယ်ဝါယောတရွေ့ရင်သူရွေ့သွားတယ်ဝါယောတချငြိမ်ရင်သူငြိမ်သွားတယ်အဲ့တော့ဝါယောဓတ်တည်တလန်းချင်းတလန်းချင်းလှမ်းနေတဲ့နေရာမှာဝါယောဓတ်ကဝါယောဓတ်ရဲ့ဆောင်ရွက်ချက်ကအဓိကပေါ့အဲ့ဒီနေရာမှာကြည့်လို့ရှိရင်ကြွားတယ်လို့လှမ်းတယ်လို့ချတယ်လို့ဆိုတာကနံပါတ်သတ်မှတ်ထားတာပညာနော်ဝါယောဓတ်ရဲ့သဘာဝမှာကြွားတာလည်းမပါဘူးလှမ်းတာလည်းမပါဘူးချတာလည်းမပါဘူးဘာပဲရှိလဲဆိုရင်ယူရှားလိုက်ငြိမ်သက်သွားလိုက်ယူရှားလိုက်ညင်သက်သွားလိုက်ရွှေရှားလိုက်ညင်သက်သွားလိုက်ဒါပဲရှိအဲ့ဒီပုံစံအတိုင်းကိုเนาะဘုန်းတော်ပြည့်တတ်တယ်ဈေးညာကမဏစိဖြတ်တဲ့အခါမှာလည်းအဲ့ဒီတန်းလေးပဲဝါယောဓာတ်ရဲ့ရွှေရှားတဲ့သဘောလေးသဘောပေါက်ကြိုးစားပြီးတော့ကြည့်ကြည့်ပေါ့လက်ကလေးစပတ်ပေါ်ချထားတယ်ကြံ့မြမချထားတယ်ပြီးတော့ဆွဲယူလိုက်တယ်ဆွတင်လိုက်တယ်ချရတဲ့လက်အပေါ်ကိုမြောက်တက်လာတယ်ပကတိမျက်စိနဲ့ကြည့်တော့လက်မြောက်တယ်လို့မြင်မယ်တဘာဝအနေနဲ့ကြည့်တော့ဝါယောဓာတ်ကဆွဲတင်လိုက်တာဝါယောဓာတ်ဆွတင်အောင်ဘယ်လိုကခံလိုက်တာလဲနန္ဒရားကခံလိုက်တာဒါတော့နန္ဒရားရဲ့ခက္ကနာကတော့သူကနောက်ကွက်ကနေမထင်မရှားဖြစ်နေတာဆိုတော့သူ့ကိုထမတွက်နဲ့ဝါယောဓာတ်ကဆွတ်တင်လိုက်တဲ့ဝါယောဓာတ်ကပြန်ချလိုက်တဲ့ဝါယောဓာတ်ကဆွတ်တင်လိုက်တဲ့ဝါယောဓာတ်ကပြန်ချလိုက်တဲ့ရွေးရှားတဲ့ညီသက်တဲ့ရွေးရှားတဲ့ညီသက်တဲ့ရွေးရှားတဲ့ညီသက်တဲ့ဒါဝါယောဓာတ်ရဲ့သဘောပါလေးပေါ့နော်အဲ့ဒီလိုဇေညာကမနာစီရတဲ့ခမာပဲဖြစ်ဖြစ်သုံးတရားကိုကိုင်းတဲ့တဲ့ခမာပဲဖြစ်ဖြစ်ဒီသဘောလေးပေါ့ကြိုးစားပြီးတော့ကြည့်ပေးလိုက်ရင်ဒါသဘောလေးကလည်းတရွေ့တရွေ့တရွေ့တရွေ့တိတဲ့သဘောလေးကလည်းတတိတတိတတိတတိရေရှားတရွေ့ရေရှားလိုက်တတိတိလိုက်နောက်တရွေ့ရေရှားလိုက်နောက်တတိတိလိုက်နောက်တရွေ့ရေရှားလိုက်နောက်တတိတိလိုက်ဟောဒါသဘောလေးကတရွေ့တရွေ့နဲ့အရွယ်ပေါင်းများစွာဖြစ်နေသလိုတိနေတဲ့ဒီလေးကလည်းပဲတတိတတိတတိတတိနဲ့အပြီးပေါင်းများစွာဖြစ်နေတာဝါယောအဲ့တော့ဆိုကြပါစို့ဈေးညကမနာစီမံတဲ့အခါမှာနန္ဒရုပ်ဘလူကယင်ဖြစ်တော့နဂါယင်ဖြစ်တယ်နော်နဂါယင်ဖြစ်ပြီမဲ့တကယ်တော့တလှမ်းချင်းလှမ်းနေတဲ့အခါကျတော့နဂါရှိကဥဆောင်မလားနဂါနောက်ကလိုက်မလားမတော်ခင်တုန်းကတော့နဂါဥဆောင်လိုက်တာပဲဒါပေမဲ့တကယ်တော့တလှမ်းချင်းလှမ်းသွားပြီဆိုတဲ့အချိန်ကျတော့ဘယ်နဲ့လဲလက်တွေ့လောက်ကြည့်ဘလို့ဖြစ်မလဲနာဂရှိကသွားမလားနာဂနောက်ကလိုက်မလားစမ်းသမကြည့်ရလေပေါ့နော်ခဏစမ်းသကြည့်ပေါ့ဟုတ်လားခဏစမ်းသကြည့်ပေါ့နာဂရှိကသွားမယ်ဆိုလို့ရှိရင်နာရဲ့ဆက်ခွန်ရံတော့ကိုဘယ်လိုလိုက်ရမှာလဲရောက်ကလိုက်ရမှာမဟုတ်လားနော်အဲ့နာဂရက်နေရင်ခြေတော့ကလည်းရက်နေရမှာပေါ့အဲ့တော့ဘယ်လိုဖြစ်နေမလဲဟုတ်ကရင်ကတော့ရထားလို့ရတယ်ခြေတော်ကရထားလို့ရပါမလားမရဘူးကြတော့မှာပဲဟမ်နာငါဘယ်လောက်ပဲရထားပြီမဲ့ခြေတော်ကမြောက်ထားလို့ကြကြမြောက်ထားလို့ပြန်ရမလဲအပေါ်မြောက်တဲ့ခြေတော်ဒီအောက်ကမလုံးမသွေးကြတော့မှာပဲအောက်ချထားတဲ့ခြေတော်ကအပေါ်မရောက်မကြောက်အောင်ထိန်းထားလို့ရရင်ရမယ်အပေါ်မြောက်နေတဲ့ခြေတော်အောက်မကြောက်အောင်ထိန်းထားလို့ပြန်ရမယ်ဒါကြောင့်တချို့ ဈဉ္ဉံလျှောက်တဲ့ယောဂီတွေကိုကြည့်မယ်ဆိုလို့ရှိရင်ခြေတော်ကြီးမြောက်တက်လာလိုက်ကျန်နေလိုက်ပြီးတော့ရှေ့ကိုတိုးလိုက်ကျန်ထားလိုက်အောက်ကိုချလိုက်ကျန်ထားလိုက်ဒါကိုကြည့်ရင်သူဟာနာဂဥဆောင်တဲ့သဘောနဲ့လောင်းနေတာလားနာဂနောက်ကနေလိုက်နေတာလားဆိုတာဘယ်လိုသဘောပေါက်လဲနာဂဥဆောင်တဲ့အခါကျတော့နာဥဆောင်တာကိုသိအောင်ကြည့်နေတုံးပါခြေတော်ကရက်ရက်ထားရတာကိုအဲ့ဒီအိဗေရောက်နေတာပေါ့နော်အဲ့တော့နာဂဥဆောင်သွားမယ်ဆိုရင်အဲ့ဒီလိုဖြစ်နေပါပဲတကယ်တော့ကျတော့ပေါ်မြောက်လာတဲ့ခြေတော်ဒီခြေတော်ကိုကြွားခြင်းနဲ့စိတ်ကြောင့်ခြေတော်ကြီးကြွားလာတယ်ပြီးတော့မှရှိကိုတိုးခြင်းနဲ့စိတ်ကိုအသိပြန်ကြည့်ရှိကိုတိုးခြင်းနဲ့စိတ်ကြည့်နေတော့မှခြေတော်ကကျသွားမလားရထားလားရထားတယ်ရထားပြီးတော့မှရှိကိုတိုးအောက်ကိုချခြင်းနဲ့စိတ်ဖြစ်တာကိုကြည့်ပြီးတော့မှခြေတော်ကအောက်ကိုချမချခင်ပါလို့မလဲရထားရထားတော့ခြေတော်ကဆက်ငင်ဆက်ငင်ဖြစ်နေတာပေါ့နော်ဟုတ်တယ်မလားဆက်ငင်ဆက်ငင်ဖြစ်နေအဲ့ဒါဘုရားရှိကသွားလို့လေ။နာဂရှိကသွားလို့။အဲ့တော့အဲ့ဒီပုံစံအတိုင်းသွားရင်တိတ်အဆင်မပြေဘူး။ကြွားခြင်းနဲ့စိတ်၊လှမ်းခြင်းနဲ့စိတ်၊ကြွားခြင်းနဲ့စိတ်ကြောင့်ကြွားတယ်၊လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းတယ်၊ချခြင်းနဲ့စိတ်ကြောင့်ချတယ်ဆိုတော့အဲ့ဒီစိတ်ကိုကဲခတ်နေရတာနဲ့ပဲခြေတော်ကပုံမှန်လမ်းလျှောက်လို့မရတာဘူးဖြစ်တယ်။အဲ့ဒီလိုဆိုရင်ဈဉ္ဉံခမန်းလျှောက်ရတာကတက်ပြီးတော့အဆင်မပြေဘူးပေါ့နော်တကယ်လို့ရမှာကဘယ်လိုလို့ရမလဲပုံမှန်အတိုင်းလှမ်းသွားလိုက်ပုံမှန်အတိုင်းလှမ်းသွားဈဉ္ညာမလျှောက်ခင်တုန်းကဈဉ္ညာလျှောက်မယ်ဆိုတဲ့စိတ်ပေါ်လိုက်ပြီအရင်ဖြစ်လိုက်ပြီဟုတ်ပြီအဲ့ဒီစိတ်ကြောင့်ဈဉ္ညာလျှောက်လိုက်ပြီလျှောက်လိုက်ပြီဆိုတဲ့အချိန်ကျတော့ကြွားကျင်တာတွေလှမ်းကျင်တာတွေချကျင်တာတွေဒါတွေမကြည့်တော့လေသူကလည်းသူတစ်ချိန်လုံးပဲတလန်းချင်းတလန်းချင်းပုံမှန်အေးစစ်စစ်ပဲရှောင်းလာသွားလိုက်တော့အဲ့ဒီလိုဆိုရင်နာကဘယ်နေရာကနေဝင်မလဲနောက်ကနေလိုက်ပေါ့ဘယ်လိုလိုက်မလဲခြေတော်ကြွလာရင်ကြွရတယ်လို့နောက်ကနေလိုက်တည်ပေးလိုက်ဟုတ်တယ်မလားတိယုံမဲ့တည်ပေးလိုက်လိုက်တည်ပေးလိုက်ရှေ့ကမသွားတော့နဲ့နော်နောက်ကနေလိုက်ကြည့်နေတယ်လို့ပေါ့နော်ခြေတော်သွားနေတာကိုနောက်ကနေနန်းနဲ့လိုက်ကြည့်နေတယ်လို့အဲ့ဒါသွားနေတာကခြေတော်နာနဲ့သိရမှာကဝါယောဒတ်ခြေတော်ကိုမသိနဲ့ဘာကိုသိရမလဲဝါယောဒတ်ကိုသိပြီဝါယောဒတ်ဝါယောဒတ်ဆိုတာဗာလဲရေရှားတဲ့သဘောရေရှားတဲ့သဘောလေးကိုလိုက်သိပြီနောက်ကနာကနေနောက်ကလိုက်သိပြီနော်လိုက်သိပြီအဲ့ဒီလိုလိုက်သိပြီတဲ့အခါတော့ခြေတော်ကလေးတရွတ်တရွတ်တရွတ်တရွတ်တက်လာတယ်နာကလည်းလိုက်သိပြီလိုက်တယ်ခြေတော်တရွတ်တက်လာရင်နာကလည်းအတိတရေကိုသိနောက်တရေတက်လာရင်နောက်တရေကိုသိတရေတရေတက်လာရင်တရေတရေလိုက်သိလိုက်သိပြလိုက်တော့နာခြေတော်ရဲ့ရွေးရှားမှုသည်တခုတည်းလားတရေတရေလားတရေတရေဆိုတာကဒါဘယ်လိုပြောမလဲတခုပြီးတခုလို့ပြောတာပေါ့နော်အပေါ်ကိုမြောက်တက်လာတယ်ပုံမသရာကြီးကတော့တခုတည်းပဲအတိတမှာရှိတဲ့ဝါယောဒကလေးတွေကတခုပြီးတခုတခုပြီးတခုတခုပြီးတခုတခုပြီးတခုဆင်ငယ်ဆင်ငယ်ဆင်ငယ်ဆင်ငယ်ဖြစ်လာတာယောက်ကလေးတွေဆင်ငယ်ဆင်ငယ်ဖြစ်လာတယ်လို့သူ့ကိုသိတဲ့နာငါကောဆင်ငယ်ဆင်ငယ်ပေါ့နော်တကူပြီးတကူတကူပြီးတကူယောက်ကတရွတ်တက်လိုက်နာငါတကူသိလိုက်ယောက်ကတရွတ်တက်လိုက်နာငါတကူသိလိုက်ယောက်ကတရွတ်တက်လိုက်နာငါတကူသိလိုက်ဝါယောဒတိတရွတ်တရွတ်ရရှာနေတယ်လို့သူ့ကိုသိတဲ့ယုတ်တရားကလည်းတတိတတိတတိတတိတတိတတိတတိပြီးမှနောက်တတိဟောဒီလိုဆိုတော့ယောက်ကရှေ့ကသွားတဲ့သဘောဖြစ်သွားတာပေါ့ဟုတ်လားယောဂရှိကသွားတဲ့နာကနောက်ကလိုက်နောက်ကနောက်ကလိုက်သိပေးနေတာလိုက်သိပေးနေတာအဲ့ဒီလိုသိပေးနေတဲ့အခါကျတော့ခြေတော်ကတော့သူ့ပုံမှန်အတိုင်းပဲသွားနေကြပုံမှန်အတိုင်းပဲသွားနေမှာပဲအဲ့ဒါပရမကြီးကသာမှာတော့ခြေတော်ကခက်မြန်မြန်ပဲသွားနေမှာပဲဒါပေမဲ့နောက်ကနေနာကမလွတ်တမ်းလိုက်သိပေးတဲ့အခါကျတော့နာကမသိခင်တုန်းကခြေတော်လှမ်းတဲ့နေရာမှာမြင်ခြင်းလဲမြင်မယ်နေခြင်းလဲနေမယ်နောက်ကနာငါနေလိုက်သိပေးနေတဲ့အခါကျတော့ခြေတော်ကသိမြန်လို့မရတော့ဘူး။ဘာလို့မရသလဲ။သိမြန်လိုက်ရင်နာငါမှီအောင်လိုက်မကြည့်နိုင်ဘူး။အဲဒါကြောင့်မလို့နန္တရားနဲ့မှီအောင်လိုက်ကြည့်နိုင်အောင်ရုပ်ဆိုတဲ့ခြေတော်လှမ်းနေတဲ့ဟန်ချက်ဟာတဖြည်းဖြည်းနဲ့နေလာတယ်။ဟုတ်နေလာတယ်။ ဘုန်းကြီးတို့သွားနေရင်လည်းဥပမာဒီဘက်ကနေဟိုဘက်ကိုလှည့်တယ်ဟိုဘက်ကိုကြည့်တယ်နော်ရှေ့တက်ကြည့်နေရကနေဘေးကိုကြည့်တယ်ဘေးကိုကြည့်ဖို့ရန်အတွက်ကဘာကိုလှည့်ပြရမလဲခန္ဓာကိုယ်ကိုလှည့်ပြရမယ်ခန္ဓာကိုယ်ကိုလှည့်ပြတာကိုဘယ်လိုကသိပြရမလဲနာငါသိပြရမယ်အဲ့တော့မြန်မြန်ကြီးလှည့်လိုက်ရင်ဘာဖြစ်သွားမလဲမသိနိုင်ဘူးပေါ့လွတ်အောင်ပါပေါ့မြန်မြန်ကြီးလှည့်လိုက်ရင်လွတ်သွားမယ်အဲ့တော့မလွတ်အောင်လှည့်ရင်တဖြည်းဖြည်းနဲ့နေနေနေနေသွားတယ်အမှုမှမှတ်မယ်အကဲမခတ်ဖဲနဲ့နာနဲ့သိမပေးဘဲနဲ့လှဲ့မယ်ဆိုလို့ရှိရင်စကနဲ့သုကနဲ့စကနဲ့ဟာလားဟိုဘက်ကြည့်လဲမြန်မြန်ပဲဒီဘက်ကြည့်လဲမြန်မြန်ပဲပကံကလေးကင်လဲမြန်မြန်ပဲဇုံကလေးကင်လဲမြန်မြန်ပဲနောက်ကနေပြီးတော့တတိပိတတိတတိပိတတိအများတော့လိုက်သိပေးနေတဲ့အခါကျတော့ရှေ့ကသွားနေတဲ့လက်ကမြန်လို့မရတော့ဘူးမြန်မြန်သွားရင်မသိနိုင်ဘူးမိအောင်မသိနိုင်ဘူးအဲဒါမလွတ်တမ်းသိနိုင်အောင်ရှေ့ကလှမ်းနေတဲ့လက်ရေရှားနေတဲ့လက်တဖြည်းဖြည်းနဲ့ဘာဖြစ်သွားလဲနေသွားတယ်ဒါကြောင့်မလို့ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်ဟာတကယ်တော့တတိပ္ပံကိမ့်ပြီဆိုရင်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုဟာဘယ်တော့မှမမြန်ဘူးနော်မြန်နေတာဘာဖြစ်လို့လဲတတိမကိန်းလို့ပေါ့မြန်နေတာတတိမကိန်းလို့ပေါ့တတိမကိန်းရင်တော့မြန်နေမှာပဲဟုတ်လားကြည်စရာရှိတယ်ဖြိုးမနဲ့ဖြတ်ကနဲ့ကောက်ကြည့်လိုက်တာပဲကြည့်မလို့စိတ်ကူးလိုက်တာနဲ့ဒီကစိတ်ကူးလို့မှမိသေးဘူးဟိုကမျက်လုံးကရောက်နေပြီနော်အဲခြေတော့ကလည်းဒီလိုပဲလှမ်းမလို့စိတ်ကူးလိုက်တာနဲ့စိတ်ကူးကမှမိသေးဘူးခြေတော့ကလှမ်းပြီးနေပြီဟိကောကလေးတွေကိန်းတယ်ပကံကလေးတွေကိန်းတယ်ပကံကိန်းမလို့စိတ်ကူးလို့မှမိသေးဘူးလက်ကရောက်နေပြီဒါဘာဖြစ်လို့လဲတတိပဌာမကိန်းလို့ပေါ့နော်တတိပဌာမကိန်းတဲ့အခါကျတော့ရေရှားမှုကသိမြန်လွန်းနေတယ်အဲ့ဒါမြန်လေတတိကိန်းလို့မရလေတတိပဌာမကိန်းတဲ့အတိတ်ပဲပူပေါ်လွယ်လေးပေါ့တကယ်တော့တတိပဌာကိန်းလာပြီဆိုတဲ့အခါကျတော့နာဂန်တော့ကလည်းမလွတ်တက်လိုက်ကြည့်ပေးနေတယ်တတိထားနေတယ်တတိထားနေတယ်တတိထားနေတယ်တတိထားပြီးတော့ကြည့်နေတယ်မသိလက်ရဘုရားမသိဘူးမရှိဘူးဆိုရအောင်လိုက်ကြည့်ပေးနေတယ်အဲ့ဒီလိုဆိုတော့ရှေ့ကလှုပ်ရှားနေတဲ့အမူအရာဟာနောက်ကနေတတိနဲ့ကြည်နေတော့တိတ်မြန်လို့မရတော့ဘူးတဖြည်းဖြည်းနဲ့နှေးသွားတယ်နော်အာဟာရသုံးဆောင်တဲ့နေရာမှာလည်းတဖြည်းဖြည်းနဲ့နှေးသွားတယ်ရေကလေးတောက်တဲ့နေရာမှာလည်းတဖြည်းဖြည်းနဲ့နှေးသွားတယ်ဝါးတဲ့နေရာမှာလည်းတဖြည်းဖြည်းနဲ့နှေးသွားတယ်မြူချတဲ့နေရာလည်းတဖြည်းဖြည်းနဲ့နှေးသွားတယ်အဲ့ဒီလိုဆိုတော့ပုံမှန်သမင်းစားရင်ဘယ်လောက်ကြာမလဲမိနစ်20ပဲထားပါတော့အဲ့ဒီလိုတတိပ္ပံနေနဲ့ထမင်းစားရင်ဘယ်လောက်ကြမလဲ။နိုင်ဝဲလောက်ဖြစ်သွားမယ်။နော်။အဲ့တော့နိုင်ဝဲလောက်ဖြစ်သွားမယ်။တကယ်တော့တတိပ္ပံနဲ့ထမင်းစားမယ်ဆိုရင်နိုင်ဝဲလောက်ကြာမှပုံမှန်ထမင်းစားတော့ချင်းပြီးတယ်။မြန်မြန်ကြီးစားလို့မရဘူး။ဖွင့်လို့ပြိတ္တာဘယ်လောက်ကြာကြာစားလဲ။စကားတွေပြောပြောနေလား။ဟမ်။စကားတွေပြောမနဲ့စားနေတော့ကြာကြီးစားနေမှာပဲ။စကားတွေပြောပြောမဟုတ်ဘဲနဲ့တကယ်တော့တတိပ္ပံနဲ့စားနေရင်လည်းနေနေကြမယ်အရိလမမောဖတ်တဲ့သတိပ္ပဏမကိမ့်မှုဆိုရင်ထမင်းစားခြင်းဟာသိမမြန်လိုက်ဘူးအဲ့ဒီလိုပေါ့ခြေတော်လှမ်းခြေတော်လှမ်းနိုင်တယ်ဒီလိုပဲဖြည်းဖြည်းလှမ်းမှာဖြည်းဖြည်းလှမ်းမှာလို့ပြောနေရတာဘာကြောင့်လဲသတိမကိမ့်လို့သတိကိမ့်တဲ့ပုဂ္ဂိုလ်ကဖြည်းဖြည်းလှမ်းမှာလို့ကိုပြောစရာမလိုဘူးအလိုလိုကိုနှေးသွားတယ်ဘာကြောင့်နှေးသွားတယ်လဲနောက်ကနေဘလုကလိုက်ကြည့်နန္ဒရာကလိုက်ကြည့်တာကိုရှေ့ကယုတ်ကသွားတယ်နန်းကနောက်ကကြည့်ပေးနေတယ်အဲ့ဒါကြောင့်မလို့နာငါသနောကလိုက်ကြည့်ပေးမယ်ဆိုရင်ရှေ့ကအမူအရာတဖြည်းဖြည်းနှေးသွားတယ်။အဲ့တော့အောက်ချရတဲ့ခြေတော့အပေါ်မြောက်လာတယ်တဖြည်းဖြည်းမြောက်လာတယ်။တဖြည်းဖြည်းမြောက်လာတယ်မြောက်လာတယ်ဆိုတော့အဲ့ဒီခြေတော့ကဘရောမှမပေါ့တော့ဘူး။ပေါ့နေတာကကနော်ပေါ့နေတာကနာငါနောက်ကလိုက်လို့လားနာငါရှေ့ကသွားလို့လားနာငါရှေ့ကသွားတော့နာငါနောက်ကလိုက်ပြီးတော့ကြည့်အောင်လားကြည့်ပေးသူရဲ့ဆောင်ရွက်ချက်ကိုကြည့်နောက်ကနေလိုက်ကြည့်ပေးနေမယ်ဆိုရင်ခြေတော်တလန်းချင်းတလန်းချင်းလှမ်းတာဟာဘယ်တော့မှမလေးတော့ဘူး။ဒါကြောင့်မလို့ပေါ့နေတာဟာသတိပ္ပံမကိန်းလို့ဟုတ်လားပေါ့နေတာသတိပ္ပံမကိန်းလို့သတိပ္ပံတကယ်ကိန်းရင်ခြေတော်ဟာမပေါ့တော့ဘူးတဖြည်းဖြည်းနဲ့လေးလာတယ်။ခဲလုံးတလုံးကိုကြိုကလေးနဲ့ချီပြီးတော့ဆွဲယူသွားတဲ့လိုမျိုးတဖြည်းဖြည်းနဲ့လေးလေးပင်ပင်လေးပါလာတယ်ရှိကိုဆက်သွားလဲလေးလေးပင်ပင်လေးပါသွားတယ်အောက်ကိုချလိုက်လဲ လေးလေးပင်ပင်လေးကြာသွားတယ်အဲ့တော့ဒီထဲမှာငါဆိုတာလည်းမပါတော့ဘူးပုဂ္ဂိုလ်တ ర్వ ာဆိုတာလည်းမပါတော့ဘူးရုပ်နဲ့နာမ်နဲ့နှစ်ခုပဲဆောင်ရွက်နေတယ်ဆိုတဲ့အတုံတရံလေးပေါ်လာတယ်အဲ့ဒီအတုံတရံလေးဖြစ်အောင်ကြည့်ရမှာကိုအဲ့ဒါမှပုဂ္ဂိုလ်တ ర్వ ာငါမဟုတ်တဲ့ရုပ်နဲ့နာမ်ဆိုတဲ့အမြင်မျိုးမြင်ရမှာပေါ့ကောင်းပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့ကပြောတာကပါလေအာနာပါနအာနာပါနလည်းဒီတိုင်းပဲနော်အာနာပါနလည်းဒီတိုင်းပဲအာနာပါနစာဝင်လေနဲ့ထွက်လေလေသည်ပညာလားပရမလားပညာနော်လေကပညာပရမကဘယ်လိုလဲလေရဲ့သဘောတုံသဘောလေးတွေထုံသဘောလေးတွေရွေးရှားတဲ့သဘောလေးတွေညီသက်တဲ့သဘောလေးတွေအဲ့ဒါဒီလေရဲ့သဘောအဲ့ဒါအောက်ချထားတဲ့ခြေတော့အပေါ်မြောက်လာတဲ့အခါမှာလေစရဝါရောဓာတ်ရဲ့ရေရှားမှုလေးကိုသဘောပေါက်ရင်ဝင်လေထွက်လေရှုံမှတ်တဲ့နေရာမှာရှိတဲ့လေရဲ့သဘောကိုလည်းအတူတူလို့သဘောပေါက်နိုင်ပါလေတကယ်တမ်းကျတော့အတူတူပဲခြေတော်ထဲမှာရှိတဲ့လေနဲ့ဝင်လေထွက်လေမှာဖြစ်တဲ့လေနဲ့အတူတူပဲပြည့်ညတ်ချင်းအတူတူပဲအဲ့ဒါခြေတော်ထဲမှာရှိတဲ့လေကိုမကြည့်နဲ့လေရဲ့ရွေးရှားမှုကိုကြည့်လေရဲ့တွန့်တင်ပေးလိုက်တဲ့အာဆွေးယူပေးလိုက်တဲ့အာလေရဲ့အင်အာရွေးရှားတဲ့အာအဲ့ဒီအားလေးကိုမြင်အောင်ကြည့်ရင်နော်ခြားရတဲ့ခြေတော်လေးလေးပင်ပင်ကြီးပေါ်မြောက်လာတာကြည့်ပြီးတော့လေရဲ့ရွေးရှားတဲ့သဘောလေးကိုမြင်အောင်ကြည့်ရင်ကြည့်လို့သဘောပေါက်ပါလေအဲ့ဒီလိုပဲအသက်ရှူတဲ့နေရာမှာလည်းပဲလေရဲ့သဘောဝါလေးကိုအကြက်ခတ်ပြီးတော့လေရသဘာဝလေးတည်တည်နဲ့ရွေ့လာတယ်တည်တည်နဲ့ပြန်ထွက်သွားတယ်လေကိုမကြည့်နဲ့ရွေးတဲ့လက္ခဏာလေးရွေးရှားတဲ့လက္ခဏာလေးငြိမ်သက်တဲ့လက္ခဏာလေးအဲ့ဒါလေးကိုကြည့်ရမှာပေါ့အဲ့ဒါလေးကိုကြည့်ဖို့ဆိုတာကတော့တကယ်တမ်းကျတော့သိတော့မလွယ်ဘူးလွယ်နေတာကဘာကိုကြည့်မလဲဘာကိုကြည့်နေတာလဲလေကိုကြည့်နေတာလေကိုကြည့်နေတာကပညာပညာကြည့်ရင်တော့သမထပဲဖြစ်ပါပဲလေးရဲ့သဘောကိုကြည်နိုင်ရင်တော့ဝိပဿနာဖြစ်ပါပဲအဲ့ဒီတော့လေးရဲ့သဘောကိုကြည်တဲ့အခါကျတော့လေးရဲ့သဘောကလည်းပဲအခုနပြောသလိုတစ်မျိုးနဲ့ခွဲပြီးတော့ဖြစ်နေတာမဟုတ်ဘူးပတဝီတ္တဒေဇောတ္တဝါယောတ္တဒီလိုသုံးမျိုးရှိတာကိုနော်အဲ့တော့တက်ကလေးရှူနေတယ်တက်ကလေးရှူနေတယ်တက်ကလေးရှူနေတယ်လေးကလေးဝင်လာတယ်လေးကလေးထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်အဲ့ဒီလိုထွက်တဲ့အခါမှာလေကလေးဝင်လာတဲ့အခါမှာတုံသဘောထိုးသဘောလေးဖြစ်လာတယ်။အဲဒီတုံသဘောထိုးသဘောလေးဖြစ်လာတဲ့အခါမှာအေးတယ်၊နှွေးတယ်၊အေးတယ်၊နှွေးတယ်ဟော။အေးတာနှွေးတာလေးကိုသတိထားရင်အေးတာနှွေးတာဒီဘယ်လိုရဲ့သဘောလဲ။ဒီဇောရဲ့သဘော။လေရဲ့သဘောမဟုတ်တော့ဘူးနော်။အေးတာဒီတာနဲ့နှွေးတာလေးကိုကြည့်နေရင်ဒီဇောရဲ့သဘောဖြစ်နေပြီ။ဟုတ်လား။ဒီဇောရဲ့သဘောလေးဖြစ်နေပြီ။အဲ့ဒီတော့မှလေကလေးကနေတွန်းသွားတယ်တွန်းသွားတယ်တွန်းသွားတယ်တွန်းသွားတယ်တွန်းလို့ရတယ်ဆိုကြဲကိုကဩလေသဘောတသက်တယ်မဟုတ်တော့ဘူးဘာပါလာလဲအေးဘဝရောတတ်တယ်မဟုတ်တော့ဘူးလေဘာပါပါလာလဲတွန်းလို့ရတယ်လေအဲ့ဒီဝါရောတတ်လည်းပါတယ်ဝါရောတတ်နဲ့တွန်းလို့ရတယ်ဆိုတာအမာခံရှိမှတွန်းရမှာပေါ့ပရိဝိဒါလည်းပါလာတယ်ဟောပူတယ်ရတဲ့သဘောလေးကဒီဇောတာဒီတော့ဒီနေရာမှာတွန်းတဲ့ထိုးတဲ့သဘောလေးကိုကြည့်နေရင်ကိုပဲပတဝီတ္တဒီဇောတ္ဝါယောတ္အဲ့တော့လေရဲ့သဘောတစ်ခုတည်းကိုပဲအကက်ခတ်မိနေတာမဟုတ်ဘူးဉာဏ်တတ်တွေကိုလည်းအကက်ခတ်မိနေတယ်အဲ့ဒါလောက်ထိအသေးစိတ်မြင်မှုဆိုတာကတကယ်တော့မလွယ်ဘူးလို့ထင်တယ်တကယ်လက်တွေ့လို့ကြည့်တော့သိမလွယ်ဘူးနော်ဒါကတကယ်ဖြစ်နေတာတွေကိုပြောတာဒါအသက်ရှူနေတယ်အသက်ရှူနေတယ်အသက်ရှူနေတယ်အသက်ရှူမှသိနေတယ်ဆိုရင်တော့ဘာဖြစ်မလဲစိတ်ပေါ့ဟုတ်လားအသက်ရှူနေတယ်လို့သိနေတယ်သိနေတယ်ဆိုဝင်လေလို့သိတယ်ထွက်လေလို့သိတယ်လေကမထင်ရှားဘူးတခါတခါလေကမထင်ရှားဘူးလေကသူ့ကိုစိုက်ကြည့်ပြီးတော့တမာရီလေးနဲ့တီးပြီးတော့ကြည်နေကြည်နေကြည်နေနဲ့လေကတဖြည်းဖြည်းနဲ့တိမ်မွေ့သွားလေရှိတော့ရှိမှရှိရလားဆိုတဲ့အနေထားမျိုးလေးဖြစ်သွားပြီဆိုရင်လေသဘောကမထင်ရှားဘူးဘလူကထင်ရှားလဲသိတဲ့သဘောကထင်ရှားနေတယ်သိတဲ့သဘောထင်ရှားတယ်ဆိုရင်သိတဲ့သဘောဒီပါလဲစိတ်ရုံမဟုတ်တော့ဘူးเนาะညာဖြစ်သွားတ တခဏကအသက်ရှူရတာပြန်မလိုက်တာအသက်ရှူရတာပြန်မလိုက်တာတခဏကအသက်ရှူလို့ကောင်းလိုက်တာအသက်ရှူလို့ကောင်းလိုက်တာရှူရတာအာရပါရအသက်ရှူလို့ကောင်းလိုက်တာအသက်ရှူလို့မကောင်းဘူးဆိုရင်ဝေဒနာပေါ့ဟုတ်လားကောင်းတယ်မကောင်းဘူးဆိုတာဗာလဲဝေဒနာသိတာကစိတ်သိတာကစိတ်တုံးတဲ့သဘောထိုးတဲ့သဘောလေးကိုကြည့်မယ်ဆိုရင်ဘဒုိဒံဒိသောဒံဝါယောဒံဒီလိုလေးနေဖြစ်နေတာကိုအဲ့ဒါအလုံးပေါင်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ရုပ်သဘောလည်းဖြစ်နေတယ်နာမ်သဘောလည်းဖြစ်နေတယ်အဲ့ဒီလိုလေးတွေကြည့်ပြီးတော့ဖြတ်ကျက်ပြီးတော့နော်ရုပ်သဘောလေးထင်ရှားရင်ရုပ်လို့မှတ်နာမ်သဘောထင်ရှားရင်နာမ်လို့မှတ်အဲ့ဒီလိုလွတ်လွတ်လပ်လပ်ကလေးမှတ်ပြီးတော့ကြည့်သွားမယ်ဆိုရင်တော့သူ့ရဲ့သဘောကိုမြင်နိုင်မြင်လိုက်တဲ့အခါမှာဝိပဿနာဖြစ်နိုင်ပါတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့လေးဆိုတာကြီးကိုပဲစွဲပြီးတော့ကြည့်နေမယ်ဆိုရင်တော့အဲ့ဒါပညာပဲပညာဆိုရင်တော့ဘာဖြစ်မလဲသမထပဲဖြစ်မှာဝိပဿနာမဖြစ်ဘူးအဲ့ဒီတော့ဝိပဿနာဖြစ်အောင်ကြည့်နိုင်တယ်ကြည့်လို့ရတယ်ဒါပေမဲ့ဝိပဿနာဖြစ်ဖို့တော့သိမလွယ်ဘူးလို့အဲ့ဒီလိုတော့ရေဝန်ရမှတ်တာပေါ့နော်အဲ့ဒီလိုရေဝန်ရမှတ်တာကောင်းမိတာဖြစ်အများဖြစ်လဲအာနာပါနကိုဘယ်ထဲမှထည့်ထားတယ်လဲဆိုတော့သမထထဲမှာထည့်ထားပဲကမ္မထ40ထဲမှာသူထည့်ထားတာကိုเนาะအဂတဆိုတာထည့်ထားတာအဂတတယ်လေအဲကမ္မထ40ထဲမှာဝါယောဓာတ်ပေါ့เนาะဓာတ်ကမ္မထထဲမှာအဲမာဘုတ်မာဘုတ်၄ပါးထဲမှာသူထည့်ထားတယ်အဲ့ဒါကြောင့်မလို့အာနာပါနနဲ့ဝိပဿနာဖြစ်ဖို့သိမလဲဘူးအခုဖျားလောင်းအနာပါနနဲ့ရှုနေတယ်ဝိပဿနာဖြစ်ပြီလားဖြစ်သေးဘူးနော်မဖြစ်သေးဘူးဆိုတာကတော့ဒီလိုတော့ရှိတာပေါ့လေအဲ့ဒီအချိန်မှာဘုရားလောင်းဟာဓာတ်ဆိုတဲ့ပရမတ်သဘောကိုသူမသိသေးဘူးသိလည်းမသိသေးဘူးကြာဘူးနားဝလည်းမရှိဘူးကိုဘုန်းကြီးတို့ပရိသတ်တွေကတော့မြတ်စွာဘုရားဟောထားခဲ့တယ်မြတ်စွာဘုရားဟောထားခဲ့တဲ့အဘိဓမ္မာဒေသနာတော်တွေကနေပြီးတော့ယူပြီးတော့ဘုန်းကြီးတို့ကတစ်စိတ်ပြန်ပြောပြတော့ဒီသဘောတွေကျမ်းဝင်တော်ရှိနေကြတာပေါ့မြတ်စွာဘုရားဖျားလောင်းကဒီအချိန်မှာပရမတ်သဘောတရားယုံတဲ့သဘောတရားသူကကြားမှမကြားဘူးသိတာပဲเนาะကြားတော့မကြားဘူးသိဘူးမကြားဘူးသိတဲ့အခါကျတော့ပရမတ်မြင်ဖို့ဆိုတာလွယ်ပါမလားလေတော့မမြင်ဘူးလားမြင်လားလေတော့မြင်နေပြီလေဝင်လေလေမြင်တယ်ထွက်လေမြင်တယ်ဝင်လေလေထွက်လေလေဝင်လေလေဝင်လာတယ်ရပ်သွားတယ်ထွက်လေလေထွက်သွားတယ်ရပ်သွားတယ်ဝင်လေလေဝင်လာတယ်ရပ်သွားတယ်ထွက်လေလေထွက်သွားတယ်ရပ်သွားတယ်အဲ့ဒီရက်သွားခြင်းဒီအဲ့ဒီရက်သွားတာမြင်ုံနဲ့ဝိပဿနာဖြစ်တယ်လို့ပြောလို့မရဘူးအနိစ္စတော့မှန်တယ်ဒါပေမဲ့ဘယ်လိုရအနိစ္စလဲပညာရဲ့အနိစ္စနော်ပညာရဲ့အနိစ္စဒီပြင်ဟာမကြည့်နဲ့လေဘုန်းကြီးတို့ပြိတ္တတယ်ပတ္တာစာရီကြားဥပါတယ်နော်ပဒါစာရီမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာသောတာပန်ဖြစ်သွားတယ်။သောတာပန်ဖြစ်နေပြီနော်။သောတာပန်ဖြစ်ပြီးတော့မှမြတ်စွာဘုရားစီကိုခွင့်တောင်းတော့ဘိက္ခုနီမှာဝတ်လိုက်တယ်။ဘိက္ခုနီမှာဖြစ်သွားတယ်။ဘိက္ခုနီမှာဖြစ်သွားတဲ့အခါကျတော့အထက်မဲ့အထက်ဖို့ရအောင်သူကတရားအထုတ်ရတော့ပါကို။တရားထုတ်တဲ့အခါကျတော့ချက်ချက်သူကမက်ပုံမရသေးဘူး။အဲ့တော့တနေ့နေ့မပါလို့တည်းဘိက္ခုနီမှာတို့ရထုံးစံအရာဆုံးကထွက်ရတာပေါ့လေဆုံးကထွက်ပြန်လာဆုံးကထွက်တဲ့တော့ဖဏမမပါပဲပဲအဲ့ဒါဒီတိုင်းထွက်ရှေ့တုန်းကတော့သူကဒီသူတို့နေတဲ့ကျောင်းလေးတွေမှာကျောင်းလေးတွေရဲ့ရှေ့လေကကုံမှာခြေစေးအိုးထားတဲ့ထုံးစံတစ်ခုရှိတယ်ဘုန်းကြီးကျောင်းဖြစ်ဖြစ်ဒီလိုင်းကျောင်းဖြစ်ဖြစ်ဘေကနီမှာကျောင်းဖြစ်ဖြစ်ခြေစေးအိုးလေးတွေထားကြတာပေါ့လေခြေစေးအိုးရှိတယ်ခြေစေးအင်းပြင်ရှိတယ်အင်းပြင်ရှိတယ်ဒါထိုင်နဲ့ထိုင်ကုန်ပေါ့နော်ထိုင်နဲ့ထိုင်ကုန်ရှိတယ်အခုကခြေတော်ပုတ်တဲ့ပုတ်ခုံရှိတယ်အဲ့တော့ခြေတော်ပုတ်ခုံအဲ့နာမှာရောက်လာပြီဆိုလို့ရှိရင်ထိုင်ကုန်လေးမှာထိုင်ရိုးလေးကရေကလေးကိုခတ်ခတ်ပြီးတော့ခြေတော်ကလေးပေါ်မှာလောင်းချလောင်းချပြီးတော့ခြေတော်ကိုအဲအောက်ကပုတ်ခုံလေးနဲ့ပုတ်ပြီးတဲ့အခါကျတော့ခြေဒီပါလေးပြောင်းအောင်တကယ်လို့အဲခြေတော်ဒီပါလေးကွဲနေမယ်ဆိုလို့ခြေဒီပါလေးလိမ့်ပေါ့နော်သားတွေဘာတွေထုံနေလဲ။အိုကြောင့်ကတွေဘာတွေနဲ့ချစ်ပေါ့။ဒါတော့ရှေ့တော့ကလုပ်တဲ့ထုံးစံ။အဲ့တော့ပတ္တာစာရီကလည်းပဲ ဆောင်းကပြန်လာတယ်။ဆောင်းကပြန်လာတော့ခုံလေးမှာထိုင်အိုရကရေကလေးကိုမော်ကလေးနဲ့ခတ်ပြီးတော့ခြေတော်ကလေးကိုလောင်းချလောင်းချတဲ့အခါကျတော့ခြေတော်ဘောကနေစီးပြီးတော့ခရောက်သွားတယ်မြေကြီးဘောရောက်မြေကြီးဘောရောက်တော့မြေကြီးတန်းရေကလေးစီးသွားတာစီးပြီးတော့ခမန်းကြီးထားပါတော့တထွာတပေလောက်စီးတော့မှာပေါ့နော်အဲဒီလိုစီးသွားပြီးတော့ရေကပဲရောက်သွားတယ်မြေကြီးတွေရောက်ပါအဲတော့ရေကလေးစီးသွားတယ်မြေကြီးတွေရောက်သွားတယ်မြေကြီးတွေရောက်သွားတာဘာဖြစ်သွားတယ်လဲရက်သွားတာဟုတ်လို့မဟုတ်လားခုနဝင်လေးလေးဝင်လာတယ်ရက်သွားတယ်ထွက်လေးလေးထွက်သွားတယ်ရက်သွားတယ်မြဲလို့လားမမြဲလို့လားမမြဲလို့မမြဲဘူးအခုလည်းရေကလေးလောင်းချလိုက်တယ်စီးသွားတယ်ပြီးတော့ဗာလဲရက်သွားတယ်နောက်တစ်မုံလောင်းတယ်စီးသွားတယ်ပရမတ်တမုံတုံးကတပိဆိုရင်ပရမတ်သွားထားတဲ့လမ်းကြောင်းတည်းသွားတဲ့ရေသည်နည်းနည်းကျော်သွားတယ်ဘာဖြစ်လို့တော့ပရမတ်တမုံပရမတ်သွားတော့ကချောင်းနေတဲ့မြေပြင်ပေါ်သွားတာဆိုတော့ရေအောက်ကိုဆုတ်သွားတယ်။နောက်တစ်မုံလောင်းလိုက်တော့ရေရှိနေတဲ့မြေပြင်ဆိုတော့ချက်ချင်းမဆုတ်ဘူး။နည်းနည်းကျော်သွားတယ်။တစ်ထွာလောက်ကျော်သွားပြီးမှဆုတ်သွားတယ်။အောက်ရောက်သွားတယ်။ရက်သွားတယ်နော်။နောက်တစ်မုံလောင်းလိုက်တဲ့နှစ်ပေလောက်ရောက်သွားတယ်။ရက်သွားတယ်။အဲဒီလိုပဲသူကတကလည်းစင်ငယ်လောင်းကြည့်တယ်။လောင်းကြည့်လိုက်တော့ရေလမ်းကြောင်းလေးသွားလိုက်တဲ့မြေကြီးတဲ့ဝင်သွားလိုက်ရက်သွားလိုက်နောက်တမို့လောင်းလိုက်ရှစ်ရုပ်ရောက်သွားလိုက်ရက်သွားလိုက်နောက်တမို့လောင်းနဲ့ရှစ်ရောက်သွားလိုက်ရက်သွားလိုက်ရက်သွားတာမြင်တယ်မြဲသလားမမြဲဘူးလားအနိစ္စလားအနိစ္စလားအနိစ္စမြင်ပြီးမမြဲတဲ့အနိစ္စမြင်ပြီးဝိပဿနာဖြစ်ပြီလားဖြစ်သေးဘူးဝိပဿနာဖြစ်တယ်ဘာဖြစ်လို့မဖြစ်တယ်လဲပြဉ္ဉာဏ်မို့လို့ဟုတ်တယ်မို့လားပညာရဲ့အနိစ္စလေတကယ်အနိစ္စကတကယ်ဝိပဿနာဖြစ်မယ်ဆိုဖြစ်ရမှာကဘလို့ရနိစ္စလဲပရမယနိစ္စယုံနိုင်ရနိစ္စယုံနိုင်ရမမြဲတဲ့အနိစ္စကိုမြင်မှာဝိပဿနာဖြစ်မှာအခုဘာရဲ့အနိစ္စကိုသူမြင်နေလဲပညာရဲ့အနိစ္စကိုသူမြင်နေတာဒါကြောင့်မလို့ဝိပဿနာမဖြစ်ဘူးဝိပဿနာမဖြစ်ပေမဲ့အဲ့ဒါလေးကိုကြည့်ပြီးတော့ตุ้มมาอโจ2မျိုးย่ะเลยบ่1မျိုးก็บาย่ะตะเลยสรเองอ๋อฮ้อดิเยลั้นจ้องนี่ฮะดิโลเว่ปอลาบิดิโลเว่เป็ดตัวได้ดิโลเว่ปอลาบิดิโลเว่เป็ดตัวได้สุเถอนิสสสุราดาบาลาสุเถตบอป่อมุไม่อยากบ่ล่ะย่ะตัวล่ะตบอป่อมุย่ะตัวเลยเนาะอ๋ออนิสสตระดาบาลานอกตะเช็ดก็အဲ့ဒီရေလမ်းကြောင်းလေးပျောက်ပျောက်သွားတဲ့ပြားတော့သွားတာကိုကြည့်ပြီးတော့ဘဝတွေရဲ့အနေထားကိုလည်းပဲသူသည်ဆင်ញံနှလုံးသွင်းပြီးသွားတယ်။သူသားလေးတွေသေဆုံးသွားတာကအသက်ထားပါတော့နော်။မွေးကင်းစတယောက်နည်းနည်းလေးကြည့်တာကတယောက်။သူခင်မို့ဆိုလို့ရှိရင်ထားပါတော့အသက်20ကျော်အစိပောင်းချင်း။သူအကိုကြီးဆိုလို့ရှိရင်30 30 40နော်။သုံးမိပါတယ်ဆိုလို့ရှိရင်50 60အသက်ငယ်ငယ်မှလည်းတည်နိုင်တယ်နည်းနည်းလေးအသက်ရှိတဲ့ပုဂ္ဂိုလ်ကလည်းတည်နိုင်တယ်သူတဲ့ပိုရှိတဲ့ပုဂ္ဂိုလ်လည်းတည်နိုင်တယ်အသက်ကြီးတဲ့ပုဂ္ဂိုလ်လည်းတည်နိုင်တယ်ရေလမ်းကြောင်းလေးသည်တူတူသွားတဲ့ရေလမ်းကြောင်းကလည်းပျောက်သွားတယ်ရှည်ရှည်သွားတဲ့ရေလမ်းကြောင်းလည်းပျောက်သွားတယ်သူတဲ့ရှိတဲ့ရေလမ်းကြောင်းလည်းပျောက်သွားတယ်အဲ့ဒီလိုပဲဘဝတွေဟာလည်းပဲတူတူနဲ့ဘဝချုပ်တယ်လို့လည်းရှိတယ်ရှည်ရှည်နဲ့ဘဝချုပ်တယ်လို့လည်းရှိတယ်။ဒါတန်ဝေကပေါ့နော်။တန်ဝေကဘဝတွေရာဒီတိုင်းပါလား။ဘဝတွေရာဒီတိုင်းပါလားဆိုတော့အဒီတိုင်းပါလားဆိုတာကိုသဘောပေါက်လိုက်တဲ့အတွက်တန်ဝေကရသွားတယ်။တန်ဝေကရသွားတော့ဘာဖြစ်သွားလဲ။ဘဝအပေါ်မှာမြုံလင်းချက်ဆိုတဲ့တဏှာတွေညှော့သွားတာပေါ့နော်။အခုနောက်တော့ကမမြဲတဲ့သဘောကိုသိလိုက်တဲ့အခါကျတော့မမြဲတဲ့သဘာဝနမူနာရတာပေါ့ဘုန်းကြီးတို့တောနဲ့ကဆိုတဲ့ပိစိကဘုရားလည်းဒီတိုင်းပဲလေကြောက်ဖြာပေါ်မှာပလက်လန်းပြီးတော့လဲလျောင်းနေရကနေပြီးတော့တစ်ပင်ဘုံကနေပြီးတော့တရွက်ကလေးတွေကျွေးကြလာတယ်တရွက်ကျွေးကြလာတယ် နောက်တည့်ရကျွေကြနောက်တည့်ရကျွေကြနောက်တည့်ရကျွေကြလေကလေးကတိုက်တော့တယောက်ကလေးတွေကျွေကြအဲ့ဒါလေးကိုကြည်ပြီးတော့ဩမမြဲပါလားဒါပါဖြစ်တော့တန်ဝေကရတာနော်အသက်မရှိတဲ့တယောက်ကလေးတွေဒီလိုပဲမမြဲတယ်လို့ကျွေကြတယ်လို့တို့အသက်ရှိတဲ့ခန္ဓာကိုယ်ကြီးကလည်းဒီလိုပဲမမြဲပါလားတန်ဝေကရတာတနည်းနောက်တစ်ခုကဒမုနာရတာတို့ခန္ဓာကိုယ်တွေကဓာတ်တွေသာဒီလိုပြတ်တာမဟုတ်ဘူးအသက်မရှိတဲ့ဟောရီဟာတွေတော့မှဒီလိုပဲပြက်ပြက်သွားတတ်သေးတာပဲပြက်တဲ့သဘာဝဆိုတာဒါပါလားမမြဲတဲ့သဘာဝဆိုတာဒါပါလားဒမုနာရသွားတာအနိစ္စရဲ့သဘောကိုသဘောပေါက်သွားတာသို့တော့ဝိပဿနာဉာဏ်တော့မဟုတ်သေးဘူးနော်ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကသူ့ကိုဒမုနာယူပြီးတော့ဘယ်ကိုပြန်ကြည့်ရမှာလဲခန္ဓာကိုပြန်ကြည့်ယုံနာကိုပြန်ကြည့်ပဒါစာရီလည်းပဲရေရဲ့သဘောကိုကြည့်ပြီးတော့နမူနာတော့ရသွားတယ်။အော်မမြဲတာဒါပါလား။မမြဲတာဒါပါလား။အနိစ္စသရတာဒါပါလား။အနိစ္စသရတာဒါပါလား။ပရမယေတ္တမောလောင်းလဲအနိစ္စ။နောက်တမောလောင်းလဲအနိစ္စ။နောက်တမောလောင်းလဲအနိစ္စ။အနိစ္စအနိစ္စအနိစ္စ။အနိစ္စတိယုံနဲ့ဝိပဿနာဖြစ်ပြီလား။ဖြစ်သေးဘူး။အနိစ္စမြင်တဲ့ဝိပဿနာမဖြစ်ဘူး။ဘာဖြစ်လို့တော့ပညာရဲ့အနိစ္စဖြစ်နေလို့။ဟုတ်လား။အခုနသောတကပစ္စကဗုဒ္ဓလည်းတိရကတိကြွေကြတယ်အနိစ္စပါလားအနိစ္စပါလားအနိစ္စပါလားအဲ့ဒီအနိစ္စမြင်တဲ့ဝိပဿနာဖြစ်ပြီလားမဖြစ်ဘူးဘာဖြစ်လို့တော့ပညာရဲ့အနိစ္စဖြစ်နေလို့ဒီတော့ဘယ်အနိစ္စဖြစ်အောင်ပြန်လို့ယူအောင်ပါလဲပရမအနိစ္စမြင်အောင်ပြန်လို့ယူအောင်ပါကိုပရမအနိစ္စကြတော့ဘယ်ပြန်ကြည့်မလဲခန္ဓာကိုပြန်ကြည့်ခန္ဓာကိုပြန်ကြည့်လိုက်တဲ့အခါကျတော့ခန္ဓာထဲမှာရုပ်တွေရှိတယ်နာမ်တွေရှိတယ်ရုပ်သဘောရှိတယ်နာမ်သဘောရှိတယ်အဲ့ဒီသဘောဝတရားကလေးတွေရဲ့အနိစ္စမြင်တော့မှဝိပဿနာဖြစ်တာပညာရဲ့အနိစ္စမြင်အောင်လည်းဝိပဿနာမဖြစ်ဘူးပရမရဲ့အနိစ္စမြင်မှဝိပဿနာဖြစ်တယ်ပုံမှန်တတ္တအရာဝတ္ထုရဲ့အနိစ္စမြင်အောင်လည်းဝိပဿနာမဖြစ်ဘူးသဘောဝတရားကလေးတွေရဲ့အနိစ္စမြင်မှဝိပဿနာဖြစ်တာကိုအဲ့ဒီတော့ဝင်လေထွက်လေရဲ့အနိစ္စမြင်အောင်လည်းဝိပဿနာဖြစ်ပါမလားမဖြစ်ဘူးဝင်လေထွက်လေဆိုတာကပညာလားပရမလားပညာသိရတဲ့ဘောကပရမဒီလိုမဟုတ်လားဝင်လေထွက်လေကပညာသိရတဲ့ဘောကပရမဝင်လေထွက်လေလေးဖြစ်တဲ့ရက်သွားတဲ့အနေစာအနေစာအနေစာအနေစာအနေစာဝိပဿနာဖြစ်ပြီလားဘာဖြစ်လို့တော့ပညာရဲ့အနေစာမဟုတ်လို့ဝိပဿနာမဖြစ်ဘူးဒီလိုဆိုရင်ပရမအနေစာရအောင်ကြည့်ရမှာပေါ့ပရမစရာကယုံတဲ့နာယုံတဲ့နာနော်ယုံတဲ့နာဆိုတော့ခန္ဓာတုံသဘောထိုသဘောလေးရေရှားတဲ့သဘောလေးရအနေစာရေရှားတဲ့သဘောလေးရအနေစာကြည်ရင်ကြည်ရင်နဲ့အဲပူသဘောဤသဘောလေးရအနေစာမာကန်သဘောပျော်သဘောလေးရအနေစာသူ့ကိုသိနေတဲ့စိတ်ကလေးရအနေစာခံစားမှုရဝေဒနာလေးရအနေစာဟောဒီလိုတကယ်ပရမတ်ဓာတ်သဘောရအနေစာကိုမြင်ရင်တော့ဘာဖြစ်မလဲဝိပဿနာဖြစ်မယ်အဲ့ဒါလို့မှမဟုတ်ဘဲနဲ့ဝင်လေလေးဝင်လာတယ်ရက်သွားတယ်ထွက်လေလေထွက်သွားတယ်ရက်သွားတယ်ဒါမြင်အောင်လောင်းလေဝိပဿနာမဖြစ်ဘူး။နာယီစက်တန်လေးကြတဲ့တက်တက်တက်တက်တက်ဆိုရက်သွားလဲတက်ဆိုရက်သွားလဲတက်ဆိုရက်သွားလိုက်။ဝိပဿနာဖြစ်လား။ဘာဖြစ်လို့တော့ပညာမလို့ပညာမလို့အတန်တစ်ခုကြားတယ်။အတန်တစ်ခုကြားတယ်အခုဘုန်းကြီးတို့ပြောသွားတဲ့အခါကျတော့စကားတစ်လုံးတစ်လုံးပြီးတစ်လုံးထွက်လာလဲရက်သွားလဲထွက်လာလဲရက်သွားလိုက်။အတန်ဒီပရမတ်တော့ပရမတ်ပဲ။ဟုတ်တယ်မလားအတန်ဒီပညာတော်မဟုတ်ဘူးပရမတ်ပဲဒါပေမဲ့လို့လည်းပဲမိမိတဏ္ဍာမရှိတဲ့ယုံနာမဟုတ်ဘူးလေအပြင်ဘကအရာဝတ္ထုတစ်ခုပဲဒါကြောင့်ဝိပဿနာဖြစ်လားဒီတော့အတန်ကလေးကိုကြားတယ်အတန်ရဲ့ဖြစ်ပျက်မြင်အောင်တဲ့ဝိပဿနာဖြစ်လားဖြစ်ဘူးဝိပဿနာဖြစ်ခြင်းရဲ့အတန်ကိုဖြစ်ပျက်ရှုရမှာလားအတန်ကြားတဲ့စိတ်ကိုဖြစ်ပျက်ရှုရမှာအဲကြားတဲ့စိတ်ကြတော့မိမိတဏ္ဍအစ္ဆရဖြစ်သွားပြီအတန်ကဗိဒါဒီလိုလဲရှိသေးတာကိုနော်အတန်ကဗိဒါကြားတဲ့စိတ်ကအစ္ဆရအစ္ဆရမှာရှိတဲ့ယုံနာရဲ့ဖြစ်ပျက်မြင်မှဝိပဿနာဗိဒါမှာရှိတဲ့သဘာဝရဲ့ဖြစ်ပျက်မြင်ရင်ဝိပဿနာမဟုတ်ဘူးဒီတော့အတန်ကလေးကြားတယ်ပြတ်သွားတယ်အတန်ကလေးပြတ်သွားတယ်အတန်ကလေးပြတ်သွားတယ်အတန်ကလေးပြတ်သွားတယ်ဝိပဿနာမဖြစ်ဘူးအဲ့ဒီအတန်ကလေးကိုကြားတဲ့စိတ်ကလေးကြားတဲ့စိတ်ကလေးနော်ကြားတဲ့စိတ်ကလေးကြတော့ကိုယ်အစ္စရာဖြစ်သွားပြီလေအဲ့ဒီကြားတဲ့စိတ်ကလေးဖြစ်တယ်ပ ပြက်သွားတယ်ဖြစ်တယ်ပြက်သွားတယ်ဖြစ်တယ်ပြက်သွားတယ်အတန်တစ်ခုကြားတယ်အတန်တစ်ခုဖြစ်တယ်ကြားစစ်တစ်ခုပေါ်တယ်အတန်ဖြစ်ကြားစစ်ဖြစ်အတန်ပြက်ကြားစစ်ပြက်အတန်ပြက်တာမြင်လို့ဝိပဿနာဖြစ်တာမဟုတ်ဘူးကြားစစ်ပြက်တာမြင်ရင်ဝိပဿနာဖြစ်တယ်ဒီတော့တကယ်ရှုရမှာကအတန်ရှုရမှာလားကြားစစ်ရှုရမှာလားကြားစစ်ရှုရမှာမျက်စိနဲ့မြင်နေရတဲ့အာယုံတွေလိုက်ရှုရမှာလားမြင်စိတ်ရှုရမှာလားမြင်စိတ်ရှုရပါနော်မျက်စိနဲ့မြင်လဲရတဲ့အာယုံတွေပကံကလေးကြွက်ွဲသွားတယ်။အာယုံတစ်ခုပြတ်သွားတာမဟုတ်လား။ဝိပဿနာဖြစ်လား။သူ့ကိုမြင်လိုက်တဲ့စိတ်အဲ့ဒီစိတ်ကလေးဖြစ်တယ်ဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်။အဲ့ဒါကိုသိရင်တော့အဲ့ဒါကြတော့မျက်စိဖွင့်ကြည့်လို့ပဲရမယ်။ဟုတ်လား။မျက်စိဖွင့်ကြည့်လို့မရဘူး။မျက်လုံးလေးပိတ်ပြီးတော့ကိုယ်တဏ္ဍာမဖြစ်တဲ့စိတ်ကလေးကိုယ်တဏ္ဍာမဖြစ်တဲ့ရုပ်ကိုယ်တဏ္ဍာမဖြစ်တဲ့နာအဲ့ဒါလေးရဲ့ဖြစ်တဲ့သဘောပြတ်တဲ့သဘောအဲ့ဒါလေးကိုမြင်ရတော့ဝိပဿနာဖြစ်တာပေါ့အဲ့တော့အာနာပါနာလည်းဒီတိုင်းပေါ့နော်ဝိပဿနာဖြစ်အောင်ကြည်နိုင်ရင်ကြည်မကြည်နိုင်ရင်တော့ဝင်လေဖြစ်တယ်ပြက်တယ်ထွက်လေဖြစ်တယ်ပြက်တယ်ဒါလောက်နဲ့တော့ဝိပဿနာမဖြစ်တာသိကြတယ်ဝိပဿနာဖြစ်အောင်ကြည်ကျင်ပါလေဆယ်ခုနပြောသလိုပဲသဘာဝလေးတွေရဖြစ်တာပြက်တာကိုမြင်အောင်ကြည်အဲ့ဒီလိုမှမြင်အောင်မကြည်နိုင်မှုဆိုရင်တော့ဝင်လေထွက်လေနဲ့တော့ဝိပဿနာဖြစ်အောင်ကြိုးစားမနေနဲ့အခြားသောခန္ဓာကိုယ်ရဲ့တဘာဝလေးတွေဖြစ်တာပြက်တာကိုကြည့်ပြီးတော့ဝိပဿနာဖြစ်အောင်ကြိုးစားအဲ့ဒီလိုနဲ့ဖျားလောင်းသည်ဝင်လေထွက်လေတဲ့အာနာပါနကမ္မထာဝစီပြမူလားစီပြခဲ့စီပြခဲ့ပြီမဲ့ပရမတ်ဆိုတဲ့ဓာတ်တဘောကိုသူကြားဘူးနားဝရှိပြီလားမြတ်စွာဘုရားတို့မိဒီမှာဘာမှကြားဘူးနားဝမရှိဘူးနော်တပ္ပတာတို့ထိုးထိုးသိရတာကြီးပဲသူကတည်းဘယ်လောက်မှလာတရားဟောတာမဟုတ်ဘူးသူများဟောလို့သိရတယ်ဆိုရင်လည်းသဗ္ဗညုတမခေါ်ဘူးဒီတော့ဘယ်လောက်မှသူကိုသွားပြောတာမရှိဘူးကြားဘူးနာမမရှိဘူးတပ္ပတာတို့ထိုးထင်းပြီးတော့သိရတာထိုးထင်းပြီးတော့သိတဲ့အပိုင်းမှာအခုအချိန်မှာမြတ်စွာဘုရားသည်ဓာတ်တဘောဆိုတဲ့ပရမတ်တဘောကိုသိကိုမသိသေးဘူးမသိသေးတော့ဝိပဿနာဖြစ်ပြီလားမဖြစ်သေးဘူးဝိပဿနာမဖြစ်သေးတော့ဘာပဲဖြစ်တော့စံပဲရတာပေါ့စံရပြီးတော့ဘာတွေရလဲအဘိညာဉ်တွေရတာပေါ့နော်အဘိညာဉ်ပဲရတယ်စောစောတုန်းကလည်းဘိညာဉ်ရခဲ့တယ်အခုလည်းအဘိညာဉ်တွေပဲပြန်ရတာဘာဘိညာဉ်တွေရသလဲပောဘိနိဝါဒနုတ္တိအဘိညာဉ်ရတယ်ဒီဘသကုအဘိညာဉ်တွေရတယ်ပြီးတော့မှအဲ့ဒီအဘိညာဉ်တွေရဲ့အာကိုနဲ့ယုံနာပရမတ်ဓာတ်တဘောတွေကိုမြင်အောင်ကြည့်ယူပါလေတာကိုနော်အဲ့ဒီတော့မှဝိပဿနာဖြစ်တယ်အဲ့ဒီဘက်ကတော့နောက်နေမှထပ်ပြောမယ်ပေါ့ဟုတ်လားကဲကနေ့တော့ဒါတွေခေါ်လိုက်ကြအေးကျမချမ်းသာစွာဖြစ်မယ်ဆိုဘုရားရှိသနာတော်မြတ်ကြီးကိုနိလတ်တဖွင့်တင်နေအောင်ပြုစုဆောင်ရှောက်ထပ်ပါနေသောသာသနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ